တရုတ်ပိုင်ဟန်ဂျိုပိုင်အထည်ချုပ်စက်ရုံမှာဆန္ဒပြတောင်းဆိုနေတဲ့အလို့သမားတွေကတရုတ်အလို့သမား900ကိုနိုင်ရီအတော်ကြာဖမ်းထားပြီးတဲ့နောက်မှာပြန်လွှတ်ပေးလိုက်ပါတယ်စနတ်ကျအလုတ်သမား200ကျော်ဟာလိုင်တာယာကအထည်ချုပ်စက်ရုံရဲ့ပြတင်းပေါက်တွေနဲ့တကားတွေကိုရိုက်ချိုးဖျက်ဆီးကြတယ်လို့သတင်းတွေကဖော်ပြပါဗျ။တရုတ်သတင်းမီဒီယာတွေမှာစက်ရုံအပျက်စီးပုံတွေနဲ့သတင်းတွေကိုဖော်ပြကြပါဗျ။မြန်မာဆွေရတာဝန်ရှိသူတွေကြားဝင်ညှိနှိုင်းပေးပြီးတဲ့နောက်တရုတ်ဝန်ထမ်းတွေကိုကြတာပြင်းတွေကပြန်လွှတ်ပေးလိုက်တယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်တယုံကကောင်စစ်ရေးရာတာဝန်ရှိသူတဦးဖြစ်တဲ့လီယူဆောင်ဟိုင်းကဒီနေ့မှပြောလိုက်ပါဗျ။ကျူးလွန်သူတွေကိုဖမ်းဆီးအရေးယူပေးဖို့မြန်မာတာဝန်ရှိသူတွေကတရုတ်တရုံကိုတန်ကြားထားတယ်လို့လည်းကောင်စစ်တာဝန်ရှိသူလူကပြောပါတယ်။တရုတ်ဟာမြန်မာနိုင်ငံရဲ့အကြီးဆုံးကုန်သွယ်ပတ်နိုင်ငံဖြစ်ပြီးတော့မြန်မာနိုင်ငံမှာတရုတ်စီးပွားရေးလုပ်ငန်းအများအပြားရင်းနှီးမြှုပ်နှံပြီးလုပ်ကိုင်နေကြပါတယ်။အာဖရိကနဲ့အာရှဒေသကတရုတ်လုပ်ငန်းအများအပြားမှာလောက်ခလာစာနဲ့လုပ်ငန်းငွေချေနေတွေကြောင့်ဒေါသထွက်ကြတဲ့အလုပ်သမားတွေနဲ့လုပ်ငန်းရှင်တွေကြားအငင်းပွားတာတွေမကြာခဏဖြစ်လေရှိကြပါတယ်။